မားမြန်မာနိုင်ငံကလူငယ်တွေဟာမိမိကိုယ်ကိုယုံကြည်မှုအပြည့်အဝရှိဖို့အင်တာမားကိုအရေးကြီးပါတယ်။ဒါမှမဟုတ်ရင်ကိုယ်စွမ်းစားရှိသလောက်ဘဝမှာမအောင်မြင်နိုင်ဘူးလို့ကျွန်မယုံကြည်ပါတယ်။မှားဆိုရင်ဝန်ထမ်းမိဘများကမြေတောင်ရောက်ပြီးခဲ့လို့ကျွန်မရန်ကုန်မှာထက်တန်းကြောင်ပြီးခဲ့ပါတယ်။1999ခုနှစ်မှာစေတောင်တက်နေရင်းနဲ့ကံကောင်းထောက်မှာပြီးကျွန်မပညာသင်စုများကိုအတီစုရဲ့ prospect မှာဖွဲ့စည်းရတယ်။ကျွန်မရဲ့တက်ကုံများရဲ့ရခဲ့တဲ့အတွက်ကျွန်မအမေရိကန်ပညာစုမှာပညာသင်ခွင့်ရခဲ့ပါတယ်။ဒီလိုရောက်ပြီးနောက်ပိုင်းမှာကျွန်မမိမိတကယ်စိတ်ဝင်စားတဲ့စီးပွားရေးနိုင်ငံရေးဖွံ့ဖြိုးရေးနဲ့ပတ်သက်တဲ့ပညာရပ်များကိုလည်းကျွန်မသင်ခွင့်ရခဲ့ပါတယ်။ဒါပေမဲ့ကျမဒီကိုရောက်ခါချမှာကိုကုတ်ကိုမယုံကြည်တဲ့အတွက်နောက်ပြီးတော့ငငယ်တဲ့ရတယ်ကျမစကားထက်တဲ့အတွက်အတန်းထဲမှာသူများเจ้าသားရင်းနဲ့ရှင်ပြီးကျမပညာရက်တွေကိုမဆွေးနွေးရခဲ့ပါဘူးအဲ့ဒါနဲ့တရက်မှာကျမဆရာကကျမကိုခေါ်ပြီးတော့ပြောပါတယ်မင်းကတော်ရှင်ရဲ့သားနဲ့ကိုကုတ်ကိုယုံကြည်မှုမှမရှိတာဟဲ့အဲ့ဒါဆိုရင်မင်းဘဝမှာအောင်မြင်မှုရမှာမဟုတ်ဘူးလို့ကျမကပြောခဲ့ပါတယ်အဲ့ဒါနဲ့စပြီးတော့ကျမကလည်းကျိုးစားပြီးတော့အတန်းထဲမှာစကားပြောရဲဆိုရဲရှိရာလူများရှိမှဟောပြောခွင့်ရလုံနိုင်အောင်လို့ကျွန်မဖြည်းဖြည်းနဲ့ကျိုးစားခဲ့ရပါတယ်။ချိန်ထဲမှာပဲပို့ပြီးတွေ့ကြုံရအောင်ဆိုပြီးတော့ကျွန်မကြောင်းလိုအပ်တဲ့ကိစ္စတွေမှာလည်းကျွန်မပါဝင်ဆောင်ရွက်ခဲ့ပါတယ်။ဒီတော့ကျွန်မအတွက်ကဒီဟာနေ့ချင်းအောင်ညချင်းအောင်မြင်လာတဲ့ကိစ္စမဟုတ်ပါဘူး။ကျွန်မ၄-၆နှစ်ဖြည်းဖြည်းနဲ့ကျိုးစားပြီးတော့ကိုကုတ်ကိုယုံကြည်မှုရှိအောင်နေ့ချင်းခဲ့ရတာပါ။မမြင်ပြောရမယ်ဆိုရင်တော့မိမိကိုမိမိယုံကြည်မှုရှိလာရတဲ့အများလူငယ်တယောက်ကသူနဲ့သူ့ရဲ့ပတ်ဝန်းကျင်ဆက်ဆံရေးကတဖြည်းဖြည်းနဲ့အကောင်းဘက်ကိုပြောင်းလာနိုင်တယ်လို့ကျွန်မထင်ပါတယ်။အခုချိန်မှာကျမတို့မြန်မာနိုင်ငံကပွင့်လင်းရသည်ကိုရောက်လာတဲ့အချိန်မှာနိုင်ငံသားတွေအများကြီးကျမတို့နိုင်ငံကိုဝင်ရောက်လာတော့မယ်။ဒီချိန်မှာမြန်မာလူငယ်တွေဟာကိုယ့်ကိုယ်ယုံကြည်မှုအပြည့်နဲ့ကိုယ့်နိုင်ငံကိုယ့်ရေးကိုတာဝန်ယူပြီးတော့သူတို့ကိုခေါင်းဆောင်လမ်းပြလုပ်ပေးနိုင်ဖို့အတားအင်ကြမ်းမောက်ရည်ရှိလာတော့မယ်။ဒီချိန်မှာလူကြီးတွေကလည်းလူငယ်တွေကိုခွင့်ရေးတွေဖန်တီးပေးပြီးတော့သူတို့ငငယ်တွေကမြေတောင်မြောက်ပေးကြပါလက်ညှင့်ပေးကြပါလို့ကျွန်မတိုက်တွန်းချင်ပါတယ်။ကျွန်မညီကောင်းချုပ်အနေနဲ့ပြောချင်တာကကျွန်မတို့နိုင်ငံကလူငယ်တွေဟာစနစ်စိုးတစ်ခုကြောင့်နည်းနည်းခင်းနောက်ကျကောင်းနောက်ကျနေနေတယ်။ဒါပေမဲ့သူတို့ရဲ့ပင်ကိုယ်အရေးတွေညံ့ရင်ညံ့တွေကကမ္ဘာနဲ့ရှင်မနေဘူးလို့ကျွန်မရေးရေးပြောရပါတယ်။အဲ့တော့လူငယ်တွေဟာကိုကုတ်ကိုယုံကြည်မှုရှိအောင်အခုတည်းကလေ့ကျင့်ပြင်ဆင်ထားခဲ့လို့ရှိရင်မကြခင်မှာပဲကျမတို့နိုင်ငံတကာကလူငယ်တွေနဲ့တန်းတူရှင်ပြိုင်ပြီးတော့ကောင်းဆောင်နိုင်မှာပါလို့ကျွန်မယုံကြည်ပါတယ်
။အပတ်စဉ်စနေနေ့ညတိုင်းတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်